ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မကြခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုကြွရောက်လာတော့မှဖြစ်လို့အနေနဲ့အရရက်ကကက်သလစ်ခရီးဟန်ဘာသာဝင်တွေရန်ကုန်မြို့ကိုသွားဖို့ဆိုင်းပြင်းနေကြပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးအခက်တွေ့နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးစီကိုခီးဆက်မှာဖြစ်တဲ့အတွက်လဲဒီကိစ္စအပေါ်မှာယဟန်မင်းကြီးဘယ်လိုချင်းကပ်မလဲဆိုတာကိုလူများကစိတ်ဝင်စားနေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံကိုလာမဲ့ဒင်းလာနေမှာကြွချီလာမဲ့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံအကြီးအကဲတွေနဲ့အရင်ဆုံးတွေ့ဆုံမှာပါဒီနောက်မှာတော့ရန်ကုန်မြို့မှာကျင်းပမဲ့လူလူနှစ်သိန်းနဲ့ဆူတောင်းပွဲကိုတက်ရောက်နိုင်ဖို့အတွက်အနေနဲ့ရက်ရက်ကကက်သလစ်ဘာသာဝင်တွေစိတ်အားထက်သန်နေကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကကက်သလစ်ခရီးရန်ဘုရားကျောင်းလေးမှာဝတ်ပြုနေကြသူတွေကတော့ပိုယဟမင်းကြီးရဲ့ပထမဆုံးမြန်မာပြည်ခီးစဉ်မှာဖူးမြော်ခွင့်ရဖို့ရန်ကုန်ကိုသွားကြမှာပါဒေါ်ရှုရင်ကတော့ပိုဟန်မင်းကြီးကိုဖူးတွေ့ခွင့်ရဖို့တိတ်ကိုစိတ်လှုပ်ရှားနေသူပ
ါကျမတို့ဆိုရင်အရန်ကိုစိတ်လှုပ်ရှားအရန်ကိုကိုနေပေါ့ကိုနေစိတ်လှုပ်ရှားနေပေါ့နော်အရန်မျော်လင့်နေပေါ့ဘာလို့ဆိုပိုဟန်မင်းကြီးကိုကျမတို့ကတီဗီကနေပဲဖူးနေရတာလေ
ကက်သလစ်ခရစ်ယာန်ဘာသာဝင်လူနည်းစုဖြစ်တဲ့မြန်မာနိုင်ငံကိုပိုယဟန်မင်းကြီးအခုလိုကြွချီလာမဲ့အပေါ်တိတ်ကိုပြောရှင်းရတယ်လို့လဲဥဂရဂိုရီကပြောပါတယ်
ဒါလည်းပြောတယ်ပေါ့နော်ဒါပထမဆုံးကြီးစင်လည်းဖြစ်တဲ့အတွက်ကြောင့်လည်းအရင်လည်းဟိုတက်ကြတာဝင်ချင်တယ်ပေါ့နော
်ကက်သလစ်သာသနာပိုင်ပုယဟမင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ချုပ်ချယ်ခံရမှုနဲ့ပတ်သက်ပြီးမကြာခဏဆိုသလိုဟောပြောနေတာဖြစ်ပြီးလက်တလုံးမှာလည်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးရမှုနဲ့ယဟမင်းကြီးရဲ့ခီးစင်ကတိုက်ဆိုင်နေတာပါဒါပေမဲ့မြန်မာလူထုကရောအစိုးရဘက်ကရောလက်မခံနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဖို့တိုက်တွန်းခံထားရတာဖြစ်ပါတယ်။ဒီအပေါ်ဖအန်ကက်သလစ်ဖျားချောင်းရဲ့အသင်းဥစရာရောမာတီနက်စ်မြင်းဆိုးကအခုလိုပြောပါတယ်
။နိုင်ငံကြီးနဲ့ဘာသာရေးကတော့နည်းနည်းပါလေတိတ်နူးညံ့တိမ်ပွေးတဲ့အရာဖြစ်တယ် very delicate လေ။နည်းနည်းပါနော်။ဟိုအခုကဟိုရခိုင်ကြီးကလည်းပြေးထန်တဲ့အချိန်မှာနော်။ကိုရမရသူဘာလို့ပြောမလဲသူတို့သိပါတယ်။
ရူမန်ကက်သလစ်ခရီးယန်သာသနာပိုင်ပိုဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရှေ့သတင်းပိုင်နိုဝင်ဘာလ28ရက်ကနေစတင်မဲ့သုံးရက်ကြာခီးစဉ်အတွင်းမှာတော့သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါမ်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာတော့သီရိမင်္ဂလာကဘာရေးကုမ္ပဏီမှာနိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့တည်ထံတွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂိုင်းအိုဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကြိုက်ကဆန်ခွင်းမှာလူထုဆုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကထုတ်ပြန်ထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကတော့ပိုယဟန်မင်းကြီးတပားရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်မြန်မာခီးစဉ်ပြီးမှာတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်